ရုရှားနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးကိုမဲဆန္ဒရှင်တွေကထောက်ခံကြောင်းပြည်လုံးကျဆန္ဒခံယူပွဲကနဦးရလာတွေမှာဖော်ပြနေတဲ့အတွက်လက်ရှိသမ္မတဗလာဒီမီယာပူတင်ဟာနောက်ထပ်ပြန်ပြီးဝင်အရွေးခံနိုင်မှာဖြစ်တယ်လို့2036ခုနှစ်ထိလဲအာဏာဆက်ပြီးနေဖို့လမ်းပွင့်သွားပါပြီ။ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးအတွက်မဲဆန္ဒရှင်83ရာခိုင်နှုန်းလောက်ကထောက်ခံကြပြီးကန့်ကွက်သူက26ရာခိုင်နှုန်းတော့မပြည့်ဘူးလို့မဲပေးတဲ့လုပ်ငန်းစဉ် 3.8% ရာခိုင်နှုန်းလုံဆောင်ခဲ့ပြီးဖြစ်တဲ့ဇန်နဝါရီလ1ရက်နေ့မှာဗဟိုရွေးကောက်ပွဲကော်မရှင်ကပြောပါတယ်မော်စကိုမြို့တော်ကမဲယုံတွေမှာရုရှားစံတော်ချိန်နေ့လည်း2နာရီတိမဲလာပေးသူ46ရာခိုင်နှုန်းရှိတယ်လို့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Saint Petersburg မှာတော့62ရာခိုင်နှုန်းလာပြီးမဲပေးကြတာပါမဲပေးရမယ့်နောက်ဆက်ရက်ကိုဇန်နဝါရီ1ရက်နေ့အထိတက်မှတ်ထားတာပါမဲယုံတွေကိုဇွန်လ25ရက်နေ့ကစဖွင့်ပေးကြတာဖြစ်ပြီးအခုလိုမကြုံစဘူးတပတ်ကြာမဲယုံတွေဖွင့်ပေးရတာဟာကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေတာကြောင့်မဲယုံတွေမှာလူတွေတိုးမနေအောင်ဖြစ်ကြောင်းအာဏာပိုင်တွေကပြောပါတယ်